AWR မျော်လင့်ခြင်းတန်ရေးစီစဉ်မှာတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်တော်တော်ရှင်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ25ရက်မြန်မာတက္ကီ1384ခုနှစ်နောင်တကူလဆုတ်ဆယ်ရက်တနင်္လာနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်10023ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11603ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရယ်ရှင
်။ We need your soul lily away. Leilain nan ka atan mya lwin pe ni de. We need dai ngo phaya shin chit ba.မြေတားကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ဂျီနူးစွာတချင်းတလေးများကြချိန်မှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်းတွေပါတယ်နာဆွေငါမြေနာစံပါခွဲချိန်
တော်တော်ရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုသိခါရရစရာဦးဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေအခုချိန်မှာနေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်အားဖြင့် ချက်တော်တာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ရှေးဦးစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ရှင်မသက်ခရစ်ဝင်ခန်းကြီး6အငယ်19ကနေ21ထက်မှာဘယ်လိုဖော်ပြထားတယ်လဲဆိုတော့တန်ကြီးပိုးရွဖြက်စည်း၍တခိုးထွင်းဖောက်ခိုးယူရာမြေကြီးပေါ်မှာဘန္နာကိုမစီးဘူးရနဲ့တန်ကြီးပိုးရွမဖြက်စည်း၍တခိုးမထွင်းမဖောက်မခိုးမယူရာကောင်းငင်မုံ၌ဘန္နာကိုစီးဘူးရလောအကြောင်းမူကားအကျင့်အရ၌သင်တို့ဤဘန္နာရှိ၏ထို့အရသို့သင်တို့ဤစိတ်နှလုံးရောက်တတ်၏ဆိုပြီးဖော်ပြထားပါဗျာချစ်တော်တာရှင်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာအချိန်ကတော့လွန်ခဲ့တဲ့1964ခုနှစ်မတ်လ16ရက်တင်းင်းလာနေမနဲ့ပဲဖြစ်ပါတယ်အင်တမကြီးမားတဲ့ထရက်ကားတစ်စီးဟာတဖြည်းဖြည်းနဲ့အတ္တလန်တာဖက်ဒရယ်ရီဇတ်ဘန်ကိုရောက်ရှိလာခဲ့ပါတယ်အဲ့ဒီထရက်ကားထဲမှာတော့ပိုက်ဆံဒေါ်လာ3သန်းခွဲနီးပါးရှိပြီးအဲ့ဒီပိုက်ဆံတွေကိုဘန်ထဲမှာစုဆောင်းထားဖို့ပဲဖြစ်ပါတယ်အဲ့ဒီချိန်မှာသတင်းထောက်တွေဟာသူတို့မှာပါလာတဲ့တယ်လီဗေးရှင်းကင်မရာတွေနဲ့တဖြတ်ဖြတ်ရိုက်ပြီးသတင်းထဲမှာကြင်ညာဖို့အတွက်အလူအရက်သတင်းယူနေကြပါတယ်။ဘာကြောင့်သတင်းထောက်တွေအနေနဲ့ဒီလောက်တောင်အလူအရက်သတင်းယူကြရတယ်လဲဆိုရင်အဲ့ဒီအတ္တလန်တာဖက်ဒရယ်ရီဇတ်ဘန့်ထဲမှာစုဆောင်းမဲ့ပိုက်ဆံအရေးအတွက်ဟာအကြီးအကျယ်ဆုံးဖြစ်တဲ့အတွက်ကြောင့်ပါပဲ။ဒါဆိုရင်ဒီလောက်များတဲ့ပိုက်ဆံဟာဘယ်ကနေရရှိသလဲလို့မေးကောင်းမေးပါလိမ့်မယ်။အဲ့ဒီနေ့မတိုင်ခင်မတ်လ15ရက်တနင်္ဂနွေနေ့မှာလူငယ်ပေါင်းအယောက်2000ဟာလူကြီးတွေနဲ့အတူအုတ်ချုပ်ရေးယုံအဆောက်အဦဖြစ်တဲ့ဂျော်ဂျီယာကမ်ဘာလန်အကယ်ဒမီအဆောက်အဦရှေ့မှာအင်တာမကြီးမားတဲ့တဲကိုထိုးပြီးအလူခံခဲ့ခြင်းပဲဖြစ်ပါတယ်။လူငယ်တွေဟာခုနှစ်ပတ်ဆက်လိုက်အဲ့ဒီအရှိမဖြတ်သွားတဲ့သူတွေစီကနေအလူခံလူငယ်တွေရဲ့မိဘတွေအနေနဲ့လည်းပါဝင်ပြီးအလူငွေထည့်တဲ့အတွက်နောက်ဆုံးမှာအင်တာမများတဲ့ပိုက်ဆံကိုအဲ့ဒီဗန်ထဲမှာတွားပြီးစုဆောင်ထားနိုင်ခြင်းပဲဖြစ်ပါတယ်ချစ်တော်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာဒီလောက်များပြားတဲ့ပိုက်ဆံကိုအဲ့ဒီဘန်ထဲမှာတွားပြီးစုဆောင်ထားတာဟာအတိုးရရှိဖို့အတွက်မဟုတ်ပါဘူးအဓိကကတော့လုံခြုံမှုကိုပေးနိုင်တဲ့အဲ့ဒီဘန်ထဲမှာပိုက်ဆံတွေကိုတင်ထားပြီးလူငယ်တွေစောက်လုပ်ခြင်းနဲ့အမှုပညာတေးဂီတနဲ့ဆိုင်တဲ့အဆောက်အဦအတွက်လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူပြီးအမြန်စောက်လုပ်ပြီးတော့အမြန်ဖွင့်နိုင်ဖို့ဆိုတဲ့ဒီဝချက်ပဲဖြစ်ပါတယ်ချစ်တော်တောတာရှင်ပေါ့တို့ခင်ဗျာကဘာပေါ်မှာတော့အကြီးဆုံးစီးပွားရေးဘဏ်ဟာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာရှိတဲ့ Bank of America ပဲဖြစ်ပါတယ်ဘလောက်ကြီးကျယ်တယ်လဲဆိုရင်ကယ်လီဖိုးနီးယားမှာတင်ဘဏ်ခွဲပေါင်းရာလိုက်ရှိသလိုတခြားနိုင်ငံတိုင်းလိုလိုအဲ့ဒီဘဏ်ခွဲရှိတာကိုတွေ့ရှိရပါတယ်ဒါအပြင်သူတို့ရဲ့မတ်တီငွေဟာလည်းဒေါ်လာကလေးပေါင်းမြောက်များစွာဆိုတာရှိပါတယ်ဒါပေမဲ့အဲ့ဒီဘန်ထက်အများကြီးကြီးတဲ့ဘန်တစ်ဘန်ရှိပါသေးတယ်။အဲ့ဒီဘန်ကတော့ The Bank of Heaven လို့ခေါ်တဲ့ကောင်းကင်ဘန်ပဲဖြစ်ပါတယ်။အဲ့ဒီဘန်ရဲ့အခွဲဟာတစ်ကမ္ဘာလုံးမှာရှိပြီးမတ်တီငွေကတော့ဒေါ်လာနဲ့ရေတွက်တာမဟုတ်ဘဲအသက်ဝိညာဉ်နဲ့ရေတွက်မှာဖြစ်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေညီကိုမောင်မောင်အပေါင်းတို့ခင်ဗျာ။ညီကိုမောင်မများအနေနဲ့အသက်ဝိညာဉ်ဖြစ်တဲ့ကယ်တင်ခြင်းဆုယေရှုရရှိဖို့ရန်အတွက်ကောင်းကင်ဘန်ထဲမှာစုဆောင်ကြဖို့အားပေးတိုက်တွန်းချင်ပါတယ်အစပိုင်းမှာဖတ်ခဲ့တဲ့ကျမ်းချက်အတိုင်းတန်ကြီးပိုးရွာဖြက်စီးပြီးတခိုးထွင်းဖောက်ခိုးယူနိုင်တဲ့မြေကြီးပေါ်မှာဘန်ဒါကိုမစီးဘူးကြပဲနဲ့တန်ကြီးပိုးရွာလည်းမဖြက်စီးနိုင်ဘူးတခိုးလည်းမထွင်းဖောက်မခိုးယူနိုင်တဲ့ကောင်းကင်ဘုံမှာဘန်ဒါကိုစီးဘူးကြဖို့ခရစ်တော်ဖျားအနေနဲ့မိန့်တော်မူထားခဲ့ပါတယ်ဒါကြောင့်ကျွန်တော်အားလုံးအနေနဲ့ခရစ်တော်ဖျားမိန့်တော်မူခဲ့တဲ့အတိုင်းကောင်းကင်ဘန်ထဲမှာမိမိတို့ခံစားရတဲ့ကောင်းကြီးမင်္ဂလာတွေကိုခရစ်တော်ဖျားအတွက်အကူအညီလိုအပ်တဲ့နေရာတွေမှာရည်ရောစွာပါဝင်လူဒန်းချင်းအားဖြင့်စုဆောင်းသွားကြပါစို့ဒီကနေ့ကျွန်တော်ရဲ့အသက်တာမှာအိုးအဖဖျားကောင်းကင်ဘန်ထဲ၌ဘယ်ကဲ့သို့စုဆောင်းရမည်ကိုလမ်းပြပို့ဆောင်ပေးတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ပြားကိုအားကိုးယုံကြည်ပြီးသူ့ရဲ့တုန်သင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
။ဘေးဖျားသခင်ထာဝရဖျား 那原来像亲亲公热烈多么拥挤，进来呀你叫我过来读的吧，就是路的家长读的吧，就要把你的肯也修啊进来的图马家家的进来的那个地家叫家人去的不要我去把眼睛亲眼去啊把泪你也修会的耶稣基督呀，给点心的，也阿得个面的人。今晚上也阿吃的，吃青你家青的我吃的，土吃青的我的。
ရောင်းလင်းချင်းအသံမြန်မာအစည်းအဝေးကိုနာတော်တာဆင်နေကြတဲ့တောတာရှင်များမင်္ဂလာပါရှင်တောတာရှင်များရှင်လူတူဦးတယောက်ရဲ့အသက်တာတစ်လျှောက်မှာ တွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေဟာတဦးနဲ့တဦးမတူညီကြပဲ꽌ပြမှုတွေရှိကြပါတယ်။ဒါပေမဲ့သူတို့ပြောပြတဲ့တသက်ခံချက်တွေရေးသားပြပို့တဲ့ကိုတွေ့အဖြစ်အပျက်တွေဟာစိတ်ဝင်စားစရာကောင်းလာပါတယ်။တောတရှင်များရှိဒီကနေ့မှာဂွန်ကိုတန်းပြည်ကင်ရှာနာမြို့နိုင်ငံတော်တက္ကသိုလ်မှာရှိတဲ့ကျောင်းသားလာဇရဲရဲ့ရေးသားပြပို့တဲ့တသက်ခံချက်ကိုနာတော်တာဆင်ကြပါစို့။တော်တရှိများရှင်လာဇရဲဟာတက္ကသိုလ်ကျောင်းသားတစ်ယောက်ဖြစ်ပါတယ်။သူဟာတနေ့တော့ဘယ်လိုစဉ်းစားလဲဆိုရင်တက္ကသိုလ်ကျောင်းမှာရှိတဲ့ပါမောက္ခကြီးတချို့ဟာဥပုံနဲ့မှာအတမ်းမတက်ဖို့ခွင့်ပြုယုံတာမကဘူး။စာမေးပွဲအချိန်စရားကိုပါပြောင်းပေးတယ်။ဒါပေမဲ့တခြားပါမောက္ခကြီးတွေဟာအဲ့ဒီတက္ကသိုလ်ကျောင်းမှာကျောင်းသားပေါင်း 3,500 နဲ့မျောလင့်ချင်းအသင်းသား900ရှိပေမဲ့မျောလင့်ချင်းအသင်းတော်အကြောင်းတကားမှမကြားဘူးပဲဖြစ်နေတယ်။လာဇရဲဟာတက္ကသိုလ်ကျောင်းမှာမျောလင့်ချင်းအသင်းသားတွေရှိတာကိုအားလုံးသိအောင်တခုခုတော့လုပ်ရမယ်လို့စဉ်းစားပါတယ်။နောက်တော့မျောလင့်ချင်းကျောင်းသားတွေဟာအဖွဲတစ်ဖွဲ့ဖွဲ့ပြီးကျောင်းမှာအတူတကွဆုံဖို့အခွင့်ရကြတယ်။ဥပုပ်နှစ်မှာအခွင့်ရဖို့အတွက်ကျောင်းတော်ကြီးရဲ့ခေါင်းဆောင်တွေကိုတောင်းဆိုဖို့ခေါင်းဆောင်တွေကိုရွေးချယ်ကြတယ်။မိမိတို့ရဲ့အတန်းသားတွေကိုမိမိတို့ယုံကြည်ချက်တွေဝင်ငှဖို့အတွက်တဦးနဲ့တဦးအားပေးကြတယ်။တက္ကသိုလ်ကျောင်းသားတွေဟာကျောင်းစီအတွက်အလုပ်လုပ်ကြရတယ်။မျောလင့်ချင်းလူငယ်တွေဟာအဆောင်မှာရှိတဲ့အခန်းတိုင်းကိုသွားပြီးဝေစာတွေဝေဖို့ဆုံးဖြတ်ကြတယ်။ကျောင်းတော်ကြီးမှာကျောင်းသားပေါင်း11,000နေထိုင်ကြတဲ့အတွက်ရွာကြီးတစ်ရွာရှိအိမ်တိုင်းကိုလဲပတ်တယ်လို့ဖြစ်နေတာပေါ့။ကျောင်းသားတော်တော်များများကမျောလင့်ချင်းလူငယ်တွေဝတ်ပြုပုံစနစ်ကိုဝတ်ပြုပုံစနစ်ကိုရှုပ်ထွေးသလိုခန်းစားရပြီးဝေငှတဲ့ယုံကြည်ချက်တွေကိုနားမထောင်လို့ကြပါဘူး။သောတရှိများရှင်ဒါပေမဲ့နောက်တစ်ခါလာဇရဲတို့အဖွဲ့ဟာဓမ္မဆရာတဦးကိုဦးဆောင်စေပြီးတရားပွဲတစ်ခုကျင်းပဖို့ဆုံးဖြတ်ကြတယ်။တရားပွဲကျင်းပမဲ့ကြောညာစာတွေကိုလည်းတက္ကသိုလ်ကျောင်းဝင်းနေရာအနှံ့ကတ်ထားတယ်။တရားပွဲစတင်တဲ့နေ့မှာလူ9,000ဆနဲ့ခမ်းမမှာလူတွေပြည့်စံလို့နေပါတယ်။ဆရာဆရာမကျောင်းသူကျောင်းသားတွေလာကြတယ်။တချို့ဆရာတွေကတရားပွဲမစခင်ကျန်းစာတွေလေ့လာဆွေးနွေးတယ်။လူငယ်တွေကတန်ဆုံတခြင်းတွေဆိုကြတယ်။တရားပွဲရက်တပတ်နဲ့ခြီးပြီးကြကြပြုတ်လုတယ်။ပါမောက်ခကြီးတွေနဲ့ကျောင်းသားတွေထဲကလည်းနည်းနည်းတဲ့အတတ်ပညာ၊စုံအတတ်၊ကဝေအတတ်ဖန်းစားတတ်တဲ့အကြောင်းတွေနဲ့ပတ်သက်တဲ့ကောင်းစဉ်တွေကိုတင်ပြနိုင်ခဲ့ကြတယ်။တရားပွဲပြီးဆုံးသွားတဲ့အခါမှာပါမောက္ခကြီး၄ယောက်ဟာဆုံးကဝေအတက်နဲ့ပတ်သက်တဲ့ကရိယာတစားပလာတွေ၊မော်အတက်ဆိုင်ရာစာအုပ်တွေကိုဓမ္မဆရာတွေစီယူလာကြတယ်။နောက်ပြီးကျောင်းသားတွေနဲ့ဆရာတွေအယောက်100ခရစ်တော်နောက်လိုက်ဖို့တောင်းဆိုလာကြပါတယ်။ဒီနေ့တော့တက္ကသိုလ်ကျောင်းတော်ကြီးမှာမျောလင့်ချင်းအသင်းတော်အကြောင်းကောင်းကောင်းသိပြီဖြစ်ပါတယ်။မျောလင့်ချင်းကျောင်းသားအဖွဲ့ဟာမိမိတို့ရဲ့ယုံကြည်ခြင်းကိုပုံမှန်ထရောက်စွာဝေငှတဲ့အခါကူညီပေးဖို့အသင်းအုပ်ဆရာရရှိရေးအတွက်ဆုတောင်းကြပါတယ်။အရေးပေါ်အခက်အခဲရောက်ရှိနေတဲ့သူတွေကိုကူညီဖို့အတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ယူနိုင်ဖို့ရံပုံငွေတွေရရှိဖို့အတွက်လည်းဆုတောင်းကြတယ်။လာဇရဲတို့မျောလင့်ချင်းလူငယ်အဖွဲ့အစည်းလေးဟာအများအတွက်လိုအပ်တဲ့အရာတွေကိုဖြစ်စည်းပေးဖို့ကူညီပေးကြတယ်။မျောလင့်ချင်းကျောင်းသားတွေကိုလည်းသူများတွေဆရာသမားတွေသိရှိလာအောင်ဆောင်ရွက်တယ်။ဒါအပြင်ခရစ်တော်ဖခင်ရဲ့ကယ်တင်ခြင်းတရားနဲ့တကိုးတော်ကိုဝေငှသက်သေခံလာနိုင်ခဲ့တယ်။ဒါကြောင့်လူတွေပြောင်းလဲလာကြတယ်။ဖခင်ရဲ့အမှုတော်ဟာမလုပ်ဘဲထိုင်နေရင်တိုးတက်မှာမဟုတ်ပါဘူး။အဲ့ဒီလိုတိုးတက်မှာမဟုတ်သလိုကယ်တင်ခြင်းဧဝံဂေလိသတင်းစကားလည်းပြန့်နှံ့မှာမဟုတ်ပါဘူး။လာဇရဲတို့ရဲ့တက္ကသိုလ်ကျောင်းသားအဖွဲ့ရဲ့စ조사လှုပ်ဆောင်ချက်ကိုနာတော်တာဆင်းရင်တောတက်ရှင်များလည်းသင်ခန်းစာယူပြီးခွန်အားရယူနိုင်ကြပါစေ။တောတက်ရှင်များရွှေလန်းချမ်းမြေကြပါစေရှင်။
ချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့စူးစမ်းမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
။ညောင်လေးချင်းအတန်လူငယ်မောင်မယ်လေးများတို့ကဘာကြော်ကြားပုံကူများအစည်းအဝေးမှာလေးစားတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုံကူကြော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့ရေဆိုကရတီးစာ BC 500စုလောက်က သက်ရှိထင်ရှားခဲ့တဲ့အေဒီမြို့သားဒသနာပညာရှင်ကြီးတစ်ယောက်ပါ။သူဟာသူ့ရဲ့အမြင်သူ့အတွေ့အခေါ်တွေကိုတပြည့်တပန်းများစွာကိုဟောပြောပို့ချခဲ့ပါတယ်။သူ့အမြင်သူ့အတွေ့အတွေ့ကိုပို့ချတယ်ဆိုတာထက်တယောက်နဲ့တယောက်အပြန်အလှန်ဆွေးနွေးကအဖြေတစ်ခုကိုထုတ်ယူခြင်းသာဖြစ်ပါလေကွယ်။သူကိုယ်တိုင်ဘယ်ကျန်ဘယ်စားအုပ်ကိုမှမရေးခဲ့ပါဘူး။ဒါပေမဲ့သူ့စကားတွေသူ့အတွေ့အခေါ်တွေကတော့နှစ်ပေါင်း 2,600 နီးပါးကြာတဲ့တိုင်အောင်ဘဝရဲ့အမှန်တရားတစ်ခုအဖြစ်ပြောဆိုနေကြကိုးကားနေကြတော့မှာပဲ။ဒီအကြောင်းတွေကိုသူ့ရဲ့တပည့်အရင်ဖြစ်တဲ့ပလေတိုကတဆင့်ရေးသားမှတ်တမ်းတင်ဖော်ပြခဲ့လို့သိရတာပါ။ Socrates ဟာအနောက်တိုင်းတွေးခေါ်ရေးသမိုင်းမှာအဓိကပုဂ္ဂိုလ်တစ်ဦးဖြစ်သလိုကမ္ဘာလူသားအပေါင်းသူရဲ့ကိုကျင့်ဆိုင်ရာပြယုံလည်းဖြစ်ပါတယ်။သူ့ဘဝအသက်တာကိုကိုကျင့်တရားနိုင်ငံရေးကိုယ်ကိုယ်ယုံကြည်မှုလူမှုဆက်ဆံရေးစားတဲ့အကြောင်းအရာတွေအပေါ်တုံးသက်ဝေဖန်တွေးခေါ်ခြင်းဖြင့်ကောလွန်စေခဲ့တဲ့ထူးခြားတဲ့ပုဂ္ဂိုလ်ကြီးပါသူဟာတစုံတရာကိုအမြဲတမ်းတွေးခေါ်နေတတ်ပြီးသူ့ကိုဝန်းရံနေတဲ့လူငယ်တွေကိုလူသားအမြင်လူသားအတွေးခေါ်များရှိလာအောင်ဟောပြောနေလေးရှိပါတယ်သူဟောပြောတဲ့နေရာကတော့ခမ်းမကျဲကြီးထဲမှာမဟုတ်ပါဘူးလူအမြဲတမ်းစီကားနေလေးရှိတဲ့လန်နဘီတစ်ပင်အောက်တွေမှာဟောပြောတာပါကွယ်သူ့ရဲ့ဟောပြောဆွေးနွေးချက်တွေကခေတ်လူငယ်တွေရဲ့နှစ်သက်အားပေးခြင်းခံရပုံကိုဇီနိုဖောင်ကသူ့ရဲ့စာအုပ်ထဲမှာဒီလိုရေးသားထားပါတယ်ပညာရှိကြီးဆိုကရတီးစ်နဲ့အတူနေရတာသူ့နဲ့အကြောင်းအရာမျိုးစုံကိုမေးမြန်းဆွေးနွေးရတာထက်ကြီးမားတဲ့အကျိုးကျေးဇူးဆိုတာမရှိပါဘူးသူရဲ့ဆွေးနွေးဟောပြောချက်တွေကအဲ့ဒီလောက်တန်မိုးကြီးမှလာပါတယ်တူတူမလေးတို့ရေတကယ်ဆိုတော့ဆိုကရတီးစာပြောတာထက်မေးခွန်းထုတ်ပြီးအဲ့ဒီမေးခွန်းရဲ့အဖြေကိုအပြန်အလှန်ဆွေးနွေးခြင်းဖြင့်အဖြေထုတ်တာဖြစ်ပါတယ်အဲ့ဒီဆွေးနွေးပုံကလွတ်လပ်ပြီးစိတ်ကူးတရားပြောဆိုနိုင်တာဖြစ်လို့လူငယ်တွေရဲ့အကြိုက်တွေ့ရတာပါဒီလိုမေးခွန်းမေးဖြေနည်းနဲ့အမှန်တရားတစ်ခုကိုရှာဖွေထုတ်ပေါ်နည်းကိုဆိုကရတီးနည်းလို့ယနေ့ကဘာကပညာရေးလောကမှာအသုံးပြုနေကြပါတယ်။ဆိုကရတီးစ်ကဘာကိုမှတရေသေးစုတ်ခိုင်ထားခြင်းမရှိပါဘူး။မိမိမှာရှိတဲ့ကိုယ်ပိုင်ဉာဏ်နဲ့အရာရာကိုစင်ချင်းသုံးသပ်ပြီးမှယုံကြည်လက်ခံသင်ချောင်းကိုဟောပြောဆွေးနွေးလေးရှိပါတယ်။သူကိုယ်တိုင်လည်းဘာကိုမှမသိသေးကြောင်းဝန်ခံပါလေကွယ်။လူငယ်တွေကိုဒီလိုဟောပြောတာကိုတွေ့တူနှိုးစော်တယ်လို့ယူဆတဲ့အေသင်အာနာပိုင်တွေကသူ့ကိုတရားဆွဲကြပါတယ်။အကြောင်းပြချက်ကသူဟာလူငယ်တွေကိုအစိုးရပေါ်ဆန့်ကျင်အောင်ဘာသာရေးအပေါ်အယုံအကြည်ကင်းမဲ့အောင်ဟောပြောတယ်ဆိုတဲ့ဆွဲချက်ပဲဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့ရေတရားယုံတော်ကအဲ့ဒီဆွဲချက်နဲ့တစ်ဖက်သက်သေးတမ်းချမှတ်လိုက်ပါတော့တယ်။ Socrates ကတော့အဲ့ဒီဆွဲချက်ကမမှန်ကန်ကြောင်းတရားရုံးတော်မှာရှောက်လဲချက်ပေးပါတယ်။သူ့ရဲ့ရှောက်လဲချက်ကစိတ်ဝင်စားဖွယ်ကောင်းတဲ့အပြင်သူ့ရဲ့မှန်ကန်ခြင်းသစ္စာကိုဥထိတ်ထားပုံကလည်းလေးစားဖွယ်ကောင်းလာတဲ့အတွက်လူရင်းစာတပုတ်ကိုဖော်ပြလိုက်ပါတယ်ကွယ်။တရားရုံးမှာသားသမီးငယ်တို့ကိုပြကငိုကြွေး၍တော်လကောင်မိတမ်း၍တော်လကောင်ကိုချမ်းသာရကြောင်းအတွက်တောင်းပန်ခါရခြင်းကိုကျွန်ုပ်မပြုလို့ကျွန်ုပ်သည်ကျွန်ုပ်၏တသက်တာတွင်မိသူကိုမနှင်နာအောင်တမင်တသက်မတရားမပြုခဲ့ဘူးပါထိုစကားမှန်ကြောင်းအသင်တို့အားရှင်းပြခြင်းမ၏တို့ရာတွင်ရှင်းပြရန်အချိန်မရခဲ့ပါယခုသောကျွန်ုပ်အပေါ်၌အနစ်နှင့်အလားလားကမလိုတမာစိတ်တို့ကြေပြတ်သွားအောင်တနေ့တာမြသောအချိန်အတွင်း၌ကျွန်ုပ်မည်သို့ခြေဖြတ်နိုင်ပါအံ့နီလူငယ်မောင်မယ်လေးတို့ရေဆိုကရတီးစ်ကဒီလိုအကျိုးအကြောင်းဆက်ဆက်ပြီးတော့အကျေတဝင့်ရှင်းလင်းလျှောက်ထားပြီမဲ့လေတရားသူကြီးတို့ကနားမဝင်ခဲ့ပါဘူးသူတို့တစ်ဖက်သက်ချထားတဲ့အမိတ်အတိုင်းဆိုကရတီးစ်ကိုအစိတ်တောက်စီပြီးတော့တည်ရန်ပေးလိုက်ပါတော့တယ်ကွယ်လူငယ်မောင်မယ်လေးတို့ရေသူကွယ်လွန်ချိန်မှာအသက်90ရှိပါပြီ။ကမ္ဘာအကြီးကျယ်ဆုံးပညာရှိကြီးတဦးရဲ့နေဝင်ချိန်ကမလှမပအကြီးတန်းစွာနှိဂုံးချုပ်သွားပုံကိုကြားသိရတဲ့သူတိုင်းဝမ်းနဲ့ကြည်ခွဲချရမှာပါ။လူငယ်မောင်မယ်လေးတို့ရေဒီနေ့ကြားသိရတဲ့ကမ္ဘာကျော်ပုဂ္ဂိုလ်ကြီးကတော့ အမှန်တရားကိုအသက်နဲ့လဲသွားသူဂရိပညာရှိကြီးဆိုကရတီးစ်ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်မျော်လင့်ခြင်းအတန်သောတာရှင်များရှင်စာရေးသူဆရာကြီးဦးဝံထိန်ရေးသားထားတဲ့ကမ္ဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာလေးစားအတွေ့ယူပွဲကမ္ဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုံးမှာဆိုကရတီးစ်ရဲ့အကြောင်းကိုကောက်နှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တို့ရှင်များရှင်ဒီမတော်ရဲ့ရာထူးတော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါတယ်ရှင်
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 6464 689ကိုဆက်သွယ်နိုင်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်။ KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဆုတင်ပါတယ်ခင်ဗျာ။